VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်ဆက်နေပါတယ်။တောင်သူတွေသမားတွေကိုဗစ်ရောဂါကြောင့်အထောက်ပံ့ရဖို့ခက်ခဲနေတဲ့အခြေအနေကိုကျွန်မဆွေးနွေးမောင်ကဆက်ပြီးတင်ပြပါမယ်။မြန်မာနိုင်ငံမှာအခုလိုမျိုးမိုးရာသီနှီးလာချိန်မှာမိုးစဘာအပါအဝင်ကောက်ပဲတိနံတွေကိုစိုက်ပျိုးကြရတဲ့လယ်သမားတွေကိုငွေချီးနိုင်ဖို့အတော်လေးအခက်အခဲဖြစ်နေတယ်လို့ရှေးနယ်ဒေသတွေကလယ်သမားတွေအတွက်အသေးစားငွေချီးပေးနေတဲ့ Proximity Finance လုပ်ငန်းကပြောပါတယ်။ဒါကြောင့်အခက်အခဲဖြစ်ရတာပါလေ။ကျေးသမားတွေအနေနဲ့ဆိုင်ပြိုးချိန်အချိန်ကြီးချင်းနေမရရင်ဘလောက်အတိုင်းအတာအထိဒုက္ခရောက်နိုင်တယ်ဆိုတာကို Proximity Finance ရဲ့ချင်းငွေလုပ်ငန်းပိုင်းတာဝန်ရှိသူကိုစိုးထိုင်လွင်နဲ့နေမြန်ထားပါတယ်။သူတို့ကျုံးနေတဲ့အခက်အခဲကိုအရင်ဆုံးစမေးထားပါတယ
်။လက်ရှိမှာတော့လယ်သမားတွေကိုဟိုငွေသွားချီးပေးဖို့ကတော်တော်အခက်အခဲဖြစ်တယ်။အခုချိန်မှာနှစ်ပိုင်းရှိတယ်ပေါ့နော်။တစ်ပိုင်းကကျွန်တော်တို့ဒီ April လတစ်လလုံးနားလိုက်ရတဲ့အတွက်ကို April လမှာနားလိုက်တဲ့တောင်သူတွေအတွက်ကျွန်တော်တို့တွေကချင်းငွေပြန်ထုတ်ချီးပေးရည်လုပ်ပါတယ်။နောက်တစ်ပိုင်းကကြတော့ဒီမိုးတပောက်ကိုအဓိကစိုက်ပျိုးတဲ့ ERBD တစ်လျှောက်လုံးကိုကျွန်တော်တို့ကဒီချင်းငွေထုတ်ချီးပေးတဲ့အစီအစဉ်တွေစလုပ်ပါတယ်။နှစ်ပတ်အတွင်းမှာမလုံနိုင်ဘူးဆိုလို့ရှိရင်သူတို့အကျိုးကျင်ရတော့တော့အခုလောလောဆယ်ကိုဗစ်ကြောင့်မလို့အခက်အခဲတွေကဟိုအမျိုးမျိုးရှိရပါတော့နံပါတ်1အချက်ကကြတော့အစိုးရဌာနဆိုင်ရာတွေကပြီးရောထုတ်ထားတဲ့ directive တွေတော်တော်များများကတချို့ပိုင်းရေးတွေမှာမရှင်းမရှင်းဖြစ်တဲ့အချိန်မှာဒီရဲရွာတွေဘက်ကပဲဖြစ်စေမြို့နယ်တွေဘက်ကပဲဖြစ်စေဟိုလိုသလိုယူဆွဲပြီးတော့ဟိုအသုံးပြုကြတဲ့အတွက်ကြောင့်မလို့တခါလေကြလို့ရှိရင်ကျွန်တော်တို့ကြေးရွာတွေမှာလိုအပ်တဲ့အခက်အခဲကိုဖြေရှင်းဖို့ရာကြေးရွာတွေဝင်ခွင့်မရဘူးဆိုတဲ့ဟာမျိုးတွေဖြစ်တယ်ပေါ့နော်နောက်တစ်ခုကကြတော့ဒီမြို့နယ်ပိုင်းဆိုင်ရာတွေပဲဖြစ်ဖြစ်ရဲရွာပိုင်းဆိုင်ရာတွေပဲဖြစ်ဖြစ်တရွာနဲ့တရွာပဲဖြစ်တမျိုးနဲ့တမျိုးတဲ့ကြမှာပုံစီတွေပို့တဲ့အပိုင်းတွေကိုလည်းဟိုတချို့နေရာတွေမှာဝင်ခွင့်မရတော့နည်းနည်းလေးဆန်းတာဖြစ်တာပေါ့နော်ဟိုအဲ့လိုမျိုးဟာလေးတွေကတော့တော်တော်ကြုံပြရတယ်
အဲ့တော့ဒီတောင်သူလယ်သမားတွေကိုဒီချင်းငွေသွားပေးဖို့ပေါ့နော်သွားပြီးတော့ငွေချေးပေးဖို့အတွက်ကိုရွာတွေကဝင်မရတာမျိုးကတော်တော်လေးဖြစ်လာရှင
်ဘေးဌာနရဲ့ဘယ်လိုမျိုးစာမျိုးကိုယူလာခဲ့ပါအဲ့ဒါဆိုလို့ရှိရင်တော့ဝင်ခွင့်ပေးပါမယ်ဆိုတဲ့ဟာမျိုးတွေအရင်ဖြစ်တယ်ပေါ့နော်တော်တော်ဒီကြားထဲမှာဒီလိုမျိုးဌာနပိုင်းဆိုင်ရာတွေရဲ့ချိတ်ဆက်မှုနောက်ပြီးတော့ရဲရွာတွေနဲ့ချိတ်ဆက်မှုနောက်ဒီလိုမျိုးအဓိကလုပ်ငန်းတွေဖြစ်တဲ့ဗန်လုပ်ငန်းမျိုးကျွန်တော်တို့လိုအသေးစားချင်းငွေလုပ်ငန်းမျိုးတွေကိုတော့ဖြစ်အိမ်တန်းချင်းအနေနဲ့ပေါ့နော်ခွင့်ပြုချက်ပေးနိုင်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့တောင်သူတွေကိုပို့ပြီးတော့ဟိုတွင်းတွင်းကြဲကြဲအထောက်အကူပြုနိုင်မှာပေါ့ဒီတောင်သူတွေအတွက်စိုက်ပျိုးချိန်ရောက်နေတယ်စိုက်ပျိုးရှိအတွက်လည်းဝင်ငွေလိုအပ်နေတယ်ဒါပြင်အောင်မှာပုံမှန်ဆိုလို့ရှိရင်တို့ဒီရဲရွာထဲမှာအခြားသောဒီလိုမျိုးငွေတို့ချိသားတဲ့လူတွေကြားရင်ပြီးတော့ဟိုချိလို့ရနေပြီမဲ့အခုလိုအချိန်မျိုးမှာကြောက်ချိလို့မရဘူးဆိုရင်အခက်အခဲဖြစ်နေတော့အဖက်ဖက်ကတို့တို့အတွက်ကြက်ကြဲတာပေါ့နော်
အဲ့တော့အခုလိုမျိုးဒီတောင်သူတွေကြုံနေတဲ့ဒီချင်းွေလိုအပ်ချက်ကိုမဖြစ်နိုင်ဘူးဆိုလို့ရှိရင်ဟိုဘလောက်အတိုင်းအတာထိဒုက္ခရောက်သွားဆောင်နေလို့ရောခံမှန်းပါလဲရှင့
်တကယ်၍ဒါဒီလိုအခြေအနေမျိုးမှာတောင်သူတွေကိုမချိလိုက်နိုင်ဘူးပေါ့နော်လာမယ့်၃ဆအချိန်မှာတို့တွေကိုမချိလိုက်နိုင်ဘူးဆိုလို့ရှိရင်တော့တရားဒီလုံးတို့တွေမဆိုင်ပြိုးနိုင်တော့ဖြစ်သွားလိမ့်မယ်တရားဒီလုံးဆိုင်ပြိုးနိုင်ခြင်းမရှိဘူးဆိုလို့ရှိရင်တော့ကျွန်တော်တို့တနင်္ဂနွေလုံးအတွက်ဒီအစားအစာအနေနဲ့အချက်သေးဖြစ်တာမျိုးတွေဖြစ်လာမယ်ဒါပြေုံမှာတို့တွေဝင်ငွေမရှိတဲ့အတွက်လည်းဝင်ငွေအချက်သေးမျိုးတွေဖြစ်လာမယ်ဝင်ငွေအချက်သေးမျိုးတွေဖြစ်လာတဲ့အခါမှာလည်းစားသောက်ကုန်ထုတ်ကုန်တွေဝယ်ယူသုံးဆနိုင်ခြင်းမရှိတော့ဘူးဆိုလို့ရှိရင်ကျွန်တော်နိုင်ငံအတွက်လည်းအဖက်ဖက်ကကြည့်မယ်ဆိုလို့ရှိရင်အဆင်မပြေဘူးပေါ့နော်နောက်တစ်ခုကျွန်တော်ထပ်ပြီးတော့ဖြည့်ပြောချင်တာပေါ့နော်အခုလောလောဆယ်မှာဒီနိုင်ငံအတီးတီးရနေပြီးတော့ကျွန်တော်တို့ဟိုမြန်မာနိုင်ငံကိုပြန်ရောက်လာတဲ့မြန်မာနိုင်ငံသားတော်တော်များများလည်းရှိတယ်အများအားဖြင့်ဆိုလို့ရှိရင်ဒီတောင်သူမိသားစုတွေတော်တော်များများပေါ့နော်အဲ့လိုမျိုးရှိနေဖြစ်တဲ့အတွက်တို့တွေတစ်ဖက်တစ်လမ်းဝင်ငွေတွေညှော်နေတာမျိုးဖြစ်တယ်တစ်ဖက်တစ်လမ်းဝင်ငွေညှော်နေတဲ့အခါမှာလည်းတို့မိသားစုရဲ့စားဖို့နေရအကျက်သေးလေးတွေနည်းနည်းဖြစ်တာမျိုးလည်းဖြစ်တယ်ပေါ့နော်အကယ်၍သာဒီအစိုးရပိုင်းဆိုင်ရာအနေနဲ့ပဲဖြစ်သေးတာမို့လို့ရှိရင်ဒီပုဂ္ဂလိကလုပ်ငန်းတွေအနေနဲ့ပဲဖြစ်သေးရဲရွာထဲမှာမြို့နယ်ထဲမှာအထောက်ပံ့ project တွေလိုမျိုးတည်ထောင်ပေးနိုင်မယ်ဆိုလို့ရှိရင်လည်းဒီလိုမျိုးဟိုလုပ်သားတွေကိုခေါ်ယူသုံးဆနိုင်ခြင်းအဖြစ်လည်းတို့အနေနဲ့အဖက်ဖက်ကနေပြောဝင်ငွေပြန်ဝင်လာရဆိုလို့ရှိရင်မိသားစုအချက်အလက်တွေကိုလည်းနည်းနည်းပြန်ပြီးဖြည့်ရှင်းနိုင်မယ်ပေါ့နော
်။ Proximity Finance ရဲ့ချင်းငွေလုပ်ငန်းပိုင်းတာဝန်ရှိသူကိုစိုးထိုင်နေဖြစ်ပါတယ်။ COVID ကရောဂါကြောင့်အတော်အလာတွေကန့်သတ်ထားတဲ့အတွက်စိုက်ပျိုးတည်နံတွေအယောင်ခံနေချိန်မှာလေယာဉ်ဆိုင်တောင်သူတွေအနေနဲ့နောက်ထပ်ဆိုက်ပျိုးဖို့ထောက်ပံ့မှုရအမြန်ဆုံးမရနိုင်ရင်ဆိုက်ပျိုးရေးပိုင်းထိခိုက်ပြီးစားနပ်ရိက္ခာဖူလုံရေးပိုင်းအတွက်ပါဆွေးနွေးကြဖြစ်လာနိုင်တယ်လို့ကျန်းကျင်တွေကသတိပေးနေကြပါတယ်။အစိုးရရဲ့ COVID-19 အရေးပေါ်တုံ့ပြန်ရေးအစီအစဉ်တွေထဲမှာတော့ထိခိုက်နေတဲ့လူသမားတွေအတွက်အထောက်အပံ့တွေပေးသွားမယ့်အစီအစဉ်ပါဝင်ပါရဲ့ရှင်။ကျွန်မဆင်မြတ်ပါမှာ။